ဂျပန်နိုင်ငံပေါ်မြန်မာကနေပေးဆက်ဖို့ရှိနေတဲ့ဒေါ်လာတန်ပေါင်း 3,900 ကျော်ကိုလျှော်ပေးမယ်လို့ဂျပန်ဝန်ကြီးချုပ်ယိုရှိဟိကိုနိုဒါကကြေညာလိုက်ပါတယ်။အခြေတည်ဆက်ဒီမိုကရေစီစနစ်စီပြောင်းလဲရေးလုပ်ငန်းတွေမှာကူညီနိုင်ရေးအတွက်အခုလိုအကျွေးတွေကိုလျှော်ပေးမှာဖြစ်တယ်လို့ဖွံ့ဖြိုးရေးလုပ်ငန်းတွေမှာသုံးစွဲနိုင်ဖို့အတွက်လည်းပြန်ပြီးရှိငွေတွေကိုချပေးတော့မယ်လို့လည်းပြောကြားခဲ့ပါတယ်။အပြည့်အစုံကိုတော့မတ်စုမြန်မွန်ကပြောပြပေးပါအောင်ရှင်
။ကောင်းပါပြီ။ဂျပန်နဲ့မဲခေါင်မြေဝမ်းဒေသနိုင်ငံများထိပ်သီးစည်းဝေးပွဲအပြီးသမ္မတဦးသိန်းစိန်နဲ့ဂျပန်ဝန်ကြီးချုပ်ယိုရှိဟီကိုနိုဒါတို့စနေနေ့တုန်းကတိုကျိုမြို့တော်မှာတီးတန့်တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်ဒေါ်လာတန်ပေါင်း 3,900 ကျော်နဲ့ညီမျှတဲ့ဂျပန်ယန်တန်ပေါင်း 3 သိန်းကျော်အကျွေးတွေရောအတိုးတွေကိုပါလျှော့ပေးမယ်လို့ဝန်ကြီးချုပ်နိုဒါကပူးတွဲပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကြေညာခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံကဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာသုံးဖို့အတွက်ငွေပြန်ချီးမယ်လို့လည်းအသိပေးခဲ့ပါတယ်
။ဝါကူနီဝါミャンマーの民主化が正念場を迎える中、同国の改革努力を一層後押しをするとともに、
カナゾウマ、ピュピン漂礼を後押し送りでミャンマー内外をジャパンが阿比投函で兼ねデモクラシー保障へ、阿妙田便礼に邪信へね、ရေရှည်ခံတဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေဆောင်ရွက်ဖို့အကူအညီတွေကိုတိုးပေးသွားမှာဖြစ်ပါတယ်။မြန်မာပြည်သူတွေအတွက်အကျိုးရှိစေမယ့်စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုလည်းတိုးမြှင့်ပေးသွားမှာဖြစ်ပါတယ်။
ဒီမိုကရေစီဖော်ဆောင်ရေးကိုအခိုင်အမာဆက်ပြီးလှုပ်သွားပါမယ်လို့သူကိုအာမခံခဲ့တဲ့သမ္မတဦးသိန်းစိန်ကိုကြားဖြတ်ရွေးကောက်ပွဲလွတ်လွတ်လပ်လပ်ကျင်းပပေးခဲ့တာအပါအဝင်သူ့ရဲ့ပြုပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေအတွက်လည်းကြိုဆိုခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်ကပြောပါရယ်ဂျပန်နိုင်ငံနဲ့မြန်မာနိုင်ငံကြားမှာဆက်ဆံရေးစာမျက်နှာတစ်ဖွင့်လိုက်တာလို့လည်းဂျပန်ဝန်ကြီးချုပ်ကဆိုပါရယ်နှစ်ပေါင်း90လောက်စစ်အုပ်ချုပ်မှုအောက်မှာရှိခဲ့တဲ့မြန်မာနိုင်ငံဟာ2011ခုနှစ်သမ္မတဦးသိန်းစိန်အစိုးရတက်လာခဲ့ပြီးတဲ့နောက်မှာပြုပြင်ပြောင်းလဲမှုတွေကိုဇက်တိုက်လှုပ်လာခဲ့တဲ့အပေါ်နိုင်ငံတကာကအံ့အားသင့်ခဲ့ကြပါတယ်။မြန်မာအစိုးရအပေါ်အကြီးအကျယ်တန်ခတ်အရေးယူလာခဲ့တဲ့အမေရိကန်ပြည်ထောင်စုကစပြီးတော့ဦးသိန်းစိန်အစိုးရနဲ့ဆက်ဆံရေးသည့်တိဆောက်ပြီးတော့သူ့ရဲ့ပြုပြင်ပြောင်းလဲမှုတွေအပေါ်မှာတဆင်ချင်းတုံ့ပြန်နေပါတယ်။EU ဥရောပသမဂ္ဂဘက်ကလည်းဒီရက်ပိုင်းတည်းမှာကိုအရေးယူပိတ်ဆို့မှုတွေကိုဆိုင်းငံ့ short port ပေးလိမ့်မယ်လို့မျှော်လင့်နေချိန်မှာဂျပန်နိုင်ငံကနှစ်ပေါင်းများစွာတွေကမြန်မာအစိုးရပြန်မဆက်တဲ့အကျွေးဒေါ်လာသန်းထောင်ချီကို short ပေးမယ်လို့ကြေညာခဲ့တာဖြစ်ပါတယ်
။少数民族を含む国民の生活向上、人材の能力向上、インフラや制度の整備等に重点
ルネズ隊員たちの人々を国に投函していたあばわん、ピドゥリの場は内体務類を徹底し、ピドゥリの孤山念山密定し、အခြေခံအဆောက်အအုံတွေဖွံ့ဖြိုးတိုးတက်ရေးတွေကိုသူ့အစိုးရကအာရုံစိုက်လုပ်နေတဲ့အကြောင်းကိုသမ္မတဦးသိန်းစိန်ကရှင်းပြပါတယ်။ဒါ့အပြင်ဒီမိုကရေစီစနစ်ကိုမြှင့်တင်ပေးနိုင်ဖို့ဥပဒေပြဋ္ဌာန်းချက်တချို့ကိုပြန်သုံးသပ်နေတာကိုလည်းသမ္မတကပြောပါတယ်။ဒီချက်တွေကြောင့်မြန်မာဘက်ကတင်နေတဲ့အကြွေးတွေကိုလျှော်ပေးဖို့ကျွန်တော်တို့သဘောတူခဲ့ကြတာဖြစ်ပါတယ်။
နှစ်ပေါင်း30နီးပါးအတွင်းဂျပန်နိုင်ငံကိုမြန်မာနိုင်ငံရဲ့နိုင်ငံတော်အကြီးအကဲတယောက်အနေနဲ့ပထမဆုံးသွားတဲ့သမ္မတဦးသိန်းစိန်ကလည်းအခုလိုဂျပန်ကအကျွေးတွေရောအတိုးတွေကိုပါလျှော်ပေးတဲ့အတွက်မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမှာအများကြီးအထောက်အကူဖြစ်စေပါတယ်လို့အခုလိုပြောကြားခဲ့ပါတယ်
။မြန်မာနိုင်ငံကပြန်လဲပေးဆမယ်ဒီကျွေးမြေကိစ္စအများရှင်းရှင်းနိုင်ဖို့အတွက်နှစ်ဖက်ညီနိုင်ဆွေးနွေးမှုများပြုလုပ်နိုင်ဖို့နဲ့နှုံးနှစ်ဖက်အဆင်ပြေစွာနဲ့ရှင်းရှင်းဆောင်ရွက်သွားနိုင်ဖို့ဆောင်ရွက်ပေးခဲ့ခြင်းများအတွက်ဂျပန်အစိုးရနဲ့ဒီတာဝန်ရှိများတာဝန်ရှိသူများဂျပန်ပြည်သူများအားလုံးကိုမြန်မာပြည်သူများရဲ့ကိုယ်စားများစွာကျေးဇူးတင်ရှိပါကြောင်းပြောကြားလိုပါတယ်။အဲဒီလိုကြွေးမြေကိစ္စဖြစ်ရှင်းနိုင်ပြီးစီးပွားရေးပူပေါင်းဆောင်ရွက်မှုများနဲ့အခုညီပေးမှုများမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့ပြုပြင်ပြောင်းလဲမှုများအတွက်မြန်မာပြည်သူများရဲ့ကြိုးပမ်းမှုအပေါ်မှာလွန်စွာအထောက်အကူပြုစေမှာဖြစ်ပါတယ်
။တကယ်တော့ဂျပန်နိုင်ငံဟာအရင်ကတည်းကမြန်မာနိုင်ငံအပေါ်မှာဖွံ့ဖြိုးရေးအကူအညီတွေကိုအများဆုံးပေးခဲ့တဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ဂျပန်စီးပွားရေးလုပ်ငန်းတွေဟာလည်းမြန်မာနိုင်ငံမှာဟိုးအရင်ကတည်းကစီးပွားရေးတွေကိုလုပ်နေခဲ့ကြတာပါအခုကတော့ပြုပြင်ပြောင်းလဲရေးကိုလိုလားတဲ့အစိုးရကြောင့်ရောအထူးစီးပွားရေးဇုံတွေဖန်တီးလာတာအတွက်ပါမြန်မာနိုင်ငံမှာစီးပွားရေးလုပ်ဖို့အတွက်ဂျပန်ကုမ္ပဏီတွေကပို့ပြီးတော့စိတ်ဝင်စားနေကြစီးပွားရေးအခွင့်အလမ်းတွေကိုလေ့လာနေကြတာပါဂျပန်စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့တောက်ချနေတုန်းကတွေ့ဆုံခဲ့တဲ့သမ္မတဦးသိန်းစိန်ကလည်းမြန်မာနိုင်ငံမှာယင်းနီမြုပ်နှံမှုလှုပ်ဖို့အခွင့်အလမ်းတွေပွင့်နေပါပြီလို့ပြောပြီးတော့ဖိတ်ခေါ်ခဲ့တာပါ။ဦးသိန်းစိန်သမ္မတတာဝန်ယူပြီးတဲ့နောက်ဒေတာရင်းကအင်အားကြီးနိုင်ငံတွေဖြစ်ကြတဲ့တရုတ်၊အိန္ဒိယစတဲ့နိုင်ငံတွေစီကိုတွားရောက်ခဲ့ပေမဲ့ဂျပန်လိုဆက်မှုအင်အားကြီးနိုင်ငံတစ်ခုစီကိုအခုမှပထမဆုံးတွားရောက်တာဖြစ်ပါတယ်။ ရန်ကုန်မြို့တောင်ပိုင်းမှာလုပ်နေတဲ့တီလဝအထူးစီးပွားရေးဆောင်အတွက်အသေးစိတ်စီမံကိန်းတွေကိုဂျပန်ကကူညီရေးဆွဲပေးမှာဖြစ်တယ်လို့ Reuters သတင်းနဲ့မှဖော်ပြထားတာတွေ့ရပါတယ်။ဒီလိုလှုပ်ခြင်းအဖြစ်တီလဝအထူးစီးပွားရေးဆောင်နဲ့မှအခြေခံအဆောက်အုံဆိုင်ရာစီမံကိန်း project ကြီးတွေကိုတခြားပြိုင်ဘက်တွေထက်ဂျပန်ကုမ္ပဏီတွေကရနိုင်ဖို့ပိုတပန်းတာတဲ့အနေအထားမှာရှိနေပါတယ်ရှင်။